မင်္ဂလာပါရှင် VOA American တန်ရဲ့2019ခုနှစ်မတ်လ28ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Nanometer 18 19 25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားနဲ့ပတ်သက်ဆက်နွယ်မှုဆွဆွဲချက်တွေကိုဖော်ပြခဲ့ကြတဲ့အမေရိကန်အထူးသတင်းမီဒီယာရေးပေါ်ကမ္ဘာတဝန်းကရှုတ်ချနေတယ်လို့သမ္မတတော်ထရန့်ကပြောလိုက်ပါတယ်။ထိုင်းနိုင်ငံကအထူးတက်ခဲနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ဖူအတိုင်းပါတီကပါတီငယ်6ခုနဲ့ပူးပေါင်းပြီးအောက်လွှတ်တော်မှာနေရာအများစုနဲ့အစိုးရစုဖွဲ့နိုင်တော့မယ်လို့ပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာပါ။
အခုညနေခင်းနားဆင်ကြရမယ့်သတင်းလွှာတွေကတော့ဒီကနေ့မတ်လ29ရက်နေ့မှာကျင်းပတဲ့84နှစ်မြောက်တပ်မတော်နေ့အခမ်းအနားမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပတ်သက်လို့ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ကအခုလိုမင်ကွန်းထဲမှာပြောသွားပါတယ်
။တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းများအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်များဆောင်ရွက်နေတဲ့ကာလမှာဒါလည်းမဟုတ်လွယ်မစေနိုင်တဲ့ကိစ္စတွေကိုခြေထားတင်တောင်းဆိုလာတာတွေ
ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းရဲ့မိန့်ခွန်းနဲ့အတူထုတ်လွှင့်ပေးမှာဖြစ်တယ်လို့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတော့ဖက်စစ်တော်လှန်ရေးနေ့အဖြစ်နဲ့သူ့ရဲ့ဌာနချုပ်မှာကျင်းပခဲ့တဲ့အခမ်းအနားအကြောင်းကိုလည်းတဆက်တည်းနားဆင်ရမှာပါ။ဒါကအမေရိကန်သမ္မတရဲ့ရွေးကောက်ပွဲကာလကရုရှားနဲ့ပတ်သက်ခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးထားတဲ့အစီရင်ခံစာရဲ့နောက်ပိုင်းဘာတွေဆက်ဖြစ်ကြသလဲဆိုတာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့ဗိုလ်ထုနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပါမယ်ရှင်။
ရုရှားနဲ့ပတ်သက်ဆက်နွယ်မှုတွေကိုဆွဆွဲချက်တွေကိုဖော်ပြခဲ့ကြတဲ့အမေရိကန်ကအဓိကသတင်းမီဒီယာကြီးတွေပေါ်ကမ္ဘာတဝန်းကရှုတ်ချနေကြတဲ့အကြောင်းသမ္မတတော်ထရန့်ကပြောဆိုလိုက်ပါတယ်။ရုရှားနဲ့ပတ်သက်ဆက်နွယ်နေတဲ့ဆိုတာလွဲမားတဲ့အမြင်နဲ့ဖြစ်တဲ့အကြောင်းလဲသမ္မတကတုံ့နှုံပြောဆိုခဲ့တာပါ။သမ္မတထရန့်ရဲ့မဲဆွယ်စည်းဝေးဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းချက်စီခဲ့တာမရှိတဲ့အကြောင်းအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့တုံ့ထက်ချက်ကိုအောင်ပွဲခံတဲ့အနေနဲ့သမ္မတထရန့်ကစက်တိုက်ဆိုလို့ Twitter ကနေမှတ်ချက်ပေးရေးသားရမှာပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဒါမှလည်းအထူးစုံစမ်းရေးမှုရဲ့အစီရင်ခံစာထဲမှာတော့သမ္မတမှာအပြစ်မရှိကြောင်းဖော်ပြခဲ့တာမျိုးလည်းမရှိပါဘူး။2016အမေရိကန်သမ္မတယူကော့ပွဲကာလအတွင်းရုရှားကဂျာဝင်စစ်ပွဲရမှာထရန့်ရဲ့စီးရီးပွဲနဲ့ပူးပေါင်းကျင်းပခဲ့တဲ့အထောက်အထားတွေကိုမတွေ့ရှိခဲ့ရကြောင်းလည်းအထူးစုံစမ်းစစ်ဆေးရေးမှုရဲ့အစီရင်ခံစာအပေါ်သုံးသပ်ချက်ကိုရှင်းနေချုပ်ဝီလျံဘားကထုတ်ပြန်ရမှာပြောဆိုထားတာပါ။ဒါမှလည်းတရားရေးလုပ်ငန်းတွေမှာသမ္မတကဂျာဝင်နှောက်ယှက်ခဲ့တာမျိုးရှိမရှိဆိုတာနဲ့ပတ်သက်လို့ကောက်ချက်ချသုံးသပ်တာမျိုးတော့မရှိပါဘူး။တိုက်ခန့်ဒီမိုကရက်တစ်ဘက်ကတော့သမ္မတကတရားရေးလုပ်ငန်းတွေမှာဂျာဝင်ဆွတ်ပက်ခဲ့တဲ့ထောက်ထားတွေကိုအထူးစုံစမ်းစစ်ဆေးမှုကတွေ့ရှိခဲ့တဲ့အကြောင်းနဲ့အစီရင်ခံစာကိုလည်းအပြည့်အစုံထုတ်ပြန်ပေးဖို့လည်းတောင်းဆိုထားကြပါတယ်။
Affordable Care Act ACA လို့ခေါ်တဲ့လူတိုင်းတန်နိုင်ရဲ့ကျန်းမာရေးဥပဒေတရားလုံးကိုပယ်ဖျက်ဖို့ American သမ္မတ Donald Trump အစိုးရအဖွဲ့ကလှုပ်ကိုင်းနေတဲ့အတွက်ကျန်းမာရေးဆောင်ရှောက်မှုကိစ္စရပ်တွေဟာ American နိုင်ငံရဲ့ပါတီရေးကြားအကြီးအကဲအာရုံစိုက်ရမယ့်အကြောင်းအရာဖြစ်တကြော့ပြန်ထွက်ပေါ်လာပါတယ်။ကျန်းမာရေးအာမခံဝယ်မထားရင်တန်ကြေးပေးဆောင်ရမယ့် ACA ကျန်းမာရေးဥပဒေအစိတ်အပိုင်းတချို့ကိုပယ်ဖျက်ဖို့ပြီးခဲ့တဲ့နှစ်ကပဲ Republican တို့ဦးဆောင်တဲ့လွှတ်တော်အမတ်တွေကအတည်ပြုခဲ့တာပါ။ ACA ကျန်းမာရေးဥပဒေတရားလုံးဟာအခြေခံဥပဒေနဲ့ကန့်ညင်မှုမရှိဘူးဆိုတဲ့ပြည်ထောင်စုတရားရုံးတစ်ခုရဲ့ဆိုးမြတ်ချက်ကိုအစိုးရရဲ့တရားရေးဌာနကလည်းပြီးခဲ့တဲ့သတင်းလာနေ့ကထောက်ခံလိုက်တာပါဒီလောက်ရဟာ ACA ကျန်းမာရေးဥပဒေတရားလုံးမဟုတ်ပဲအချို့အပိုင်းတွေကိုတော့ပယ်ဖျက်ဖို့ဆိုပြီးသမ္မတ Trump အစိုးရအစောပိုင်းကပြောဆိုထားတာနဲ့တော့ကွဲလွဲနေပါတယ်သမ္မတ Trump ကသူ့အနေနဲ့တခြားရွေးချယ်နိုင်မယ့်ဥပဒေတရားကိုလိုလားကြောင်းအင်္ဂါနေ့ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ် ACA ကျန်းမာရေးဥပဒေဟာသမ္မတ Hong Barack Obama လက်ထက်ကအတည်ပြုပြဋ္ဌာန်းခဲ့တဲ့ဥပဒေတစ်ခုလည်းဖြစ်ပါတယ် Republican Party ဟာကျန်းမာရေးဆောင်ရှောက်မှုပေးတဲ့ပါတီဖြစ်လာရလိမ့်မယ်လို့သမ္မတထောင်ကတွစ်တာလူမှုစာမျက်နှာမှာရေးသားခဲ့ပါတယ
်ထိုင်းနိုင်ငံကအဓိကတိုက်ခိုက်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ဖူအတိုင်းပါတီဟာပါတီငယ်6ခုနဲ့ပူးပေါင်းပြီးအောက်လွှတ်တော်မှာနေရာအများစုနဲ့အစိုးရသိဖွဲ့နိုင်တော့မှာဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်ဒီနေ့နေ့လုံးကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအောက်လွှတ်တော်နေရာ900နဲ့အနည်းဆုံး255နေရာကိုအနိုင်ရရှိခဲ့တဲ့အကြောင်းဖူအတိုင်းပါတီကဝန်ကြီးချုပ်တွေဖြစ်ရထားခံထားတဲ့ဆူရလက်ကီရာဖန်ကဒီနေ့ပဲဗန်ကောက်မြို့တော်မှာကြေညာလိုက်တာပ
ါဘယ်ว่าพรรคในฝั่งประชาธิปไตยได้รับความไว้วางใจได้รับฉันทานุมัติมากที่สุด
ดิโมคราซีลุล้าเนี่ยပါတီတွေအနေနဲ့လူလူရဲ့ယုံကြည်မှုနဲ့ထောက်ခံမှုတွေအများဆုံးရရှိခဲ့တဲ့အကြောင်းအနိုင်ရတဲ့ကိုယ်စားအရေးအတွက်အတိအကျကိုမသိရသေးပေမဲ့မိဖက်ပါတီတွေအားလုံးအနေနဲ့255နေရာထက်မနည်းရရှိထားတဲ့အကြောင်းဖွဲ့တိုင်းပါတီခေါင်းဆောင်ကပြောဆိုကြတာပါတင်းလာနေ့ထိရရှိထားတဲ့မဲရလက်တွေအရဖွဲ့တိုင်းပါတီက139နေရာနဲ့စစ်တပ်ကထောက်ခံမှုပေးထားတဲ့ဖလန်ပရာချလတ်ပါတီကတော့69နေရာရရှိထားကြပါတယ်ဒါမှမဟုတ်တရားဝင်မဲရလက်တွေထွက်ပေါ်လာတဲ့အခါဖွဲ့ ဟိုတိုက်ပါတီကလွတ်တော်မှာနေရာအများစုနဲ့အနိုင်ရခဲ့မယ်ဆိုရင်တော့မှဆီဆူရကမူကျဲရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရကိုဥဆောင်ဖွဲ့စည်းနိုင်မယ့်အခြေအနေရောမရှိပါဘူး။အခြေခံဥပဒေအရဆီဆူရကရွေးချယ်ထားတဲ့ထက်တော်မှ250နဲ့အတူအလွတ်တော်9500လို့ကဝန်ကြီးချုပ်အထက်ကိုရွေးချယ်ကြရမှာပါ။အစောပိုင်းမဲရလက်တီအရဖွဲ့တိုင်းပါတီထက်မဲတာရနေတဲ့ပလန်ပရာချလက်ပါတီကလည်းအစိုးရအထက်ဖွဲ့ခွင့်ရှိတဲ့အကြောင်းပြောဆိုထားပါတယ်။ရွေးကောက်ပွဲမှာမတမာမှုတွေနဲ့မဲလည်မှုဆွဆွဲချက်တွေထပ်ပေါ်လာနေတဲ့အတွက်ကနေဦးမဲရလက်တီကိုတောက်ချနိုင်မတန်ခင်ထုတ်ပြန်နိုင်မှာမဟုတ်တဲ့အကြောင်းလဲရွေးကောက်ပွဲကော်မရှင်ကကြေညာထားပါလွတ်လပ်တဲ့ရွေးကောက်ပွဲဆိုင်ရာအာရှကွန်ရဲ့ ENFIEL ကတော့မဲရလက်တီမှာမမှန်ကန်တဲ့အချက်လက်တွေအကြီးအကျယ်တွေ့ရှိခဲ့ရတဲ့အကြောင်းနဲ့ရွေးကောက်ပွဲမှာကော်မရှင်ဟာတမာတမတ်ကြအောင်မဆောင်ရွက်နိုင်ခဲ့တဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားပါတယ်ရွေးကောက်ပွဲကော်မရှင်ကတော့အမအယွန်းနေရာလူတွေရဲ့ချစ်ချော်မှုကြောင့်ဖြစ်တဲ့အကြောင်းပြောဆိုထားပါတယ်
အိန္ဒိယနိုင်ငံကဂျူရူဖြက်မီဇိုင်တုံးတစ်စင်းကိုအာကာသထဲမှာအောင်မြင်စွာစမ်းသပ်ပစ်ချနိုင်ခဲ့တဲ့အတွက်ဂျာဟာအာကာသဆိုင်ရာအစီအစဉ်တစ်ထက်ကအောင်မြင်မှုကြီးတရားဖြစ်တယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာလေတုအပေါ်ဖက်ကီလိုမီတာ300အကွာကမ္ဘာပတ်လမ်းကြောင်းထဲကဂျူရူတစ်စင်းကိုသိပ္ပံပညာရှင်တွေကဖြက်စီးပြနိုင်ခဲ့တဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကရုပ်မြင်သံကြားကနေနိုင်ငံကိုပြောတဲ့မင်းကွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်။အိန္ဒိယနိုင်ငံဟာအမေရိကန်၊တရုတ်နဲ့ရုရှားတို့လိုပဲအကာသမှာဩဇာကြီးလာတဲ့နိုင်ငံတစ်ခုဖြစ်သွားပြီလို့ဝန်ကြီးချုပ်မိုဒီကပြောပါရယ်အကာသခေတ်အစောပိုင်းကာလတွေမှာအမေရိကန်နဲ့အရင်ကဆိုဗီယက်ယူနီယံတို့ကရာဂျူဒူထဲမှာစမ်းသပ်မှုတွေလုပ်နိုင်ခဲ့တာပါ1985ခုနှစ်မှာအမေရိကန်နိုင်ငံကဂျူဒူတစ်စင်းကိုအောင်မြင်စွာပြစ်ချနိုင်ခဲ့ပြီးတရုတ်ကတော့2009ခုနှစ်မှာအောင်မြင်မှုရခဲ့တာပါဒီကနေ့ဗုဒ္ဓဟူးနေ့မှာစမ်းသပ်ခဲ့တဲ့ဒီလို့ရကနိုင်ငံတကာသဘောတူညီမှုတစ်ခုတည်းကိုမှချိုးဖောက်ခဲ့တာမရှိဘူးလို့ဝန်ကြီးချုပ်မိုဒီကပြောပါရယ်ဒီစမ်းသပ်မှုဟာနိုင်ငံတော်လုံခြုံရေးအတွက်သက်ရည်ရွယ်ပြီးလုပ်ကံခဲ့တာဖြစ်တယ်လို့လည်းသူကပြောပါရယ်
တန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီမင်းနိုင်ငံအနောက်မြောက်ဘက်မှာစစ်တပ်ခြေရန်အဖွဲ့ကအကူအညီပြည်ပြည်ဖွဲ့ကနေထောက်ပံ့ထားတဲ့စေရုံတစ်ခုကိုမနေ့တုန်းကမစ်ဆိုင်တုံထိမှန်ရာကနေကလေးလေးဦးပါဝင်လူခဏဦးတည်ဆုံသွားပါတယ်။လူရောင်းတက်ခဲမှုကြောင့်စရားမျိုးအနီးကခိတစေရုံမှာလူရှိဦးတန်ရပြီးနှုတ်ဦးလည်းပျောက်ဆုံးနေပါတယ်။မစ်ဆိုင်တုံကစေရုံဝင်ဝအနီးကဓာတ်စီဆိုင်ဆိုင်ကိုထိမှန်ခဲ့တဲ့အကြောင်းလဲစစ်ဆဲခြေရန်ဖွဲ့ကပြောဆိုထားတာပါ။ရက်စက်ချင်းုံလာတဲ့တက်ခိုက်မှုပေါ်တုံလုံးမိရဲ့အကြောင်းနဲ့လူနေထူထပ်တဲ့အရက်ကစေယုံတုံကိုဘသူဘဝမခွဲကြပဲတက်ခိုက်ခဲ့တဲ့အတွက်အပြစ်မဲ့ကလေးငယ်တွေနဲ့ကျမ်းမာရေးဝန်ထမ်းတွေအသက်ဆုံးရှုံးခဲ့ရတဲ့အကြောင်းလဲ Save the Children ဖွဲ့ရဲ့ဥက္ကဋ္ဌ Caroline Mines ကပြောဆိုခဲ့ပါတယ်တက်ခိုက်မှုဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်အောင်ရောက်တဲ့အကြောင်းလဲပြောဆိုထားခဲ့တာပါမစ်ဆိုင်တုံကဘသူပြစ်ခဲ့တာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးဒါပေမဲ့လည်းယူရနိုင်ငံကအပြစ်ထောက်ခံထားတဲ့ဟူတီသဘုံတွေကိုနှင်းနှင်းမို့ကျိုးပန်းနေတဲ့ Sorry ဥဆောင်တဲ့ညွန်မောင်းတက်ဖွဲ့ရဲ့လေကြောင်းတက်ခိုက်မှုကြောင့်စေယုံတွေကျောင်းတွေပျက်စီးခဲ့ရသလိုမရင်မတွက်နိုင်တဲ့ကလေးငယ်ပါဝင်လူပေါင်းထောင်နဲ့ချီတည်ဆုံးခဲ့ကြရပြီးအရတားလူမျိုးရက်ွက်တွေကလည်းလုံးဝပျောက်ပျက်ကုန်တဲ့အထိဖြစ်နေရပါတယ်အတမတီကျန်ရစ်သူတွေကဆိုရင်လည်းစူးစူးဝါးဝါထိရိုက်တန်ရာတွေရရှိရရှိကြသလိုကိုလက်အင်ကဆုံးရှုံးတဲ့အထိလည်းကြုံနေကြရတာပါစစ်တပ်ခြေရန်ဖွဲ့ရဲ့ဥက္ကဋ္ဌကတော့ရင်းမြစ်နိုင်ငံဟာကလေးငယ်တွေအတွက်ကမ္ဘာမှာအဆိုးဆုံးနေရာတစ်ခုဖြစ်နေပြောဆိုလိုက်သလိုရင်းမြစ်နိုင်ငံပြည်တွင်းစစ်မှာပါဝင်ပတ်သက်နေတဲ့သူတွေကိုလက်နက်ရောင်းချမှုတွေအမြဲဆုံးဆန့်ကျင်ထားကြဖို့လည်းတိုက်တွန်းထားပါတယ်
အမေရိကန်ပြည်ထောင်စုသဝန်းတွင်းထွက်လောင်းစာအသုံးပြုမှုကိုပြောင်းလဲပြောင်းလဲပေါ်ရည်ရွယ်ထားတဲ့ The Green New Deal လို့ခေါ်တဲ့ Democrat Party ဘက်ကအဆိုပြုတဲ့ဥပဒေကြမ်းကို Republican ဦးဆောင်တဲ့အထက်လွှတ်တော်ကအင်္ဂါနေ့ညကမဲနဲ့ပယ်ချလိုက်ပါတယ်။မူကြမ်းကို Republican အမတ်59ဦးစလုံးကကန့်ကွက်ခဲ့တာပါ။ Democrat တွေကတော့ဒီလောက်ရဟာ Republican တွေရဲ့ဟန်ပြမဲပေးမှုသာဖြစ်တယ်လို့ဝေဖန်ပြီးမဲခွဲတဲ့အထက်မှာမပါဝင်ကြပါဘူး။မဖြစ်မနေလိုက်နာဖို့မလိုတဲ့ The Green New Deal ဥပဒေမူကြမ်းဟာ American ပြည်ထောင်စုအတွင်းတွင်းထွက်လောင်းစာတွေဖြစ်တဲ့လောင်းစာစီတဘာဝထံငွေနဲ့ကြောင်မီသွေးတွေကိုတုံးဆဲမှုအဆုံးသတ်ပြီးနေဆွမ်းအင်နဲ့လေဆွမ်းအင်လိုပြန်ပြည့်မြဲဆွမ်းအင်တွေပြောင်းလဲသုံးဖို့အဆိုပြုထားတာပါအထက်လွှတ်တော်လူများစုအကောင်ဆောင် Mitch McConnell ကတော့တီမူကျန်းဟာအမေရိကန်စစ်ဘောရဲတစ်ခုလုံးကိုပြောင်းလဲပစ်ချင်တဲ့တယူတန်ဆိုရှယ်လစ်သမားတွေရဲ့လောက်ရဖြစ်တယ်လို့အလုတ်ကိုင်းတွေတန်းနဲ့ချီထိကပြီးဆွမ်းအင်အတွက်ကုန်ကြစည်တွေတိုးတက်သွားလိမ့်မယ်လို့ပြောပါတယ်ဒီမိုကရက်ဖက်ကအဆိုပြုထားတဲ့ The Green New Deal လို့ခေါ်တဲ့ဥရုယာတီပြောင်းလဲမှုတပ်ဖြည့်ဆိုင်ရာဥပဒေကြမ်းကို Republican အထက်လွှတ်တော်မှ Mike Lee ကကာတွန်းပုံတွေနဲ့လောင်းပြောင်းပြောဆိုခဲ့တာကြောင့် Democratic ဖက်ကလည်းပြန်လည်ဝေဖန်ခဲ့ပါတယ်။ကဘာမြေရှင်တန်ရက်တည်ရဲကိုကြီးကြအဖြစ်တပေါ်ရာပြောဆိုတဲ့အတွက်နိုင်ငံရေးအရာပြန်ပြီးဆက်ရလိမ့်မယ်လို့လည်းသတိပေးပြောဆိုပါတယ
်။ New Zealand နိုင်ငံ Christchurch မြို့မှာဗလီနှစ်ခုမှာလူပေါင်း50သေဆုံးခဲ့ရတဲ့ပြစ်ခတ်မှုကိုကျူးလွန်သူဖြစ်ဆွဆွဲခံထားသူနေထိုင်ခဲ့ဘူးတဲ့ Dundan ရက်ကမွတ်စလင်ခေါင်းဆောင်တွေနဲ့ဝန်ကြီးချုပ် Jacinda Ardern ဒီနေ့တွေ့ရောက်တွေ့ဆုံပါတယ်။တနင်္လာရှိသူကိုဖမ်းဆီးထားပေမဲ့မွတ်စလင်တိုင်းဝမ်ကြားလုံခြုံရေးအတွက်စိုးရိမ်နေကြတုံးပဲလို့လည်းဝန်ကြီးချုပ်ကပြောဆိုသွားခဲ့တာပါ။နောက်မှဖြစ်ပေါ်လာနေတဲ့ကိစ္စတွေလူမှုတိုင်းဝမ်ကြားဘေးကင်းလုံခြုံမှုပေးနိုင်မှုတွေကိုဆွေးနွေးကြကြတယ်လို့ရက်တက်ဖွဲ့ဝင်တွေတာဝန်ချက်ထားတဲ့အခြေအနေတွေနဲ့နယူးဇီလန်နိုင်ငံတော်ကလုံခြုံရေးကိုဦးစားပေးစောင့်နေမှုကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။နယူးဇီလန်နိုင်ငံကလူမှုတိုင်းဝမ်ကြားညီလူညီမျှလူငယ်ကြုံမှုပေးနိုင်ရေးလိုအပ်ချက်တွေကိုလည်းဝန်ကြီးချုပ်ကပြောဆိုသွားခဲ့တာပါ။ဝန်ကြီးချုပ်အာရန်ဟာအစ္စလာမ်မူယူကျောင်းတစ်ကျောင်းကိုလည်းတွားရောက်ခဲ့ပြီးကလေးငယ်တွေကိုစာဖတ်ပြခဲ့ပါတယ်။မလ15ရက်နေ့ကတက်ခိုက်မှုအတွက်ဖမ်းဆီးခံထားတဲ့အသက်28နှစ်အရွယ်လူယူမျိုးသားရေးဝါဒီဩစတြေးလျနိုင်ငံသားဦးတော်ရှစ်သိန်းဘတ်တောက်ချန်နေအပီလ5ရက်နေ့မှာရုံးထုတ်ဖို့လဲစီစဉ်ထားပါတယ်။ဝန်ကြီးချုပ်အာရန်ကတော့တက်ခိုက်မှုဖြစ်ခဲ့ပြီးတော့တက်ခိုက်ရေးသုံးစီမီအော်တိုမက်တစ်နဲ့အော်တိုမက်တစ်ရန်ဖယ်တွေကိုတားမြစ်ဖို့လဲကြေညာထားပါတယ်။
ဆိုင်ကလုန်းမုန်တိုင်းဤတိုင်းကြောင့်အကြီးကျယ်ပျက်စီးသွားတဲ့မိုဇမ်ဘစ်နိုင်ငံဟာကာလဝံရောဂါပိုးနဲ့ရင်ဆိုင်နေရပါတယ်။မုန်တိုင်းကြောင့်အကြီးကျယ်ပျက်စီးသွားတဲ့ဒေသမှာဒေသခံတာဝန်ရှိသူတွေနဲ့အပြည်ပြည်ဆိုင်ရာလူမှုကွန်ရက်ရဲ့အဖွဲ့တွေပူးပေါင်းလုပ်ကိုင်နေပါတယ်။ကန့်ချေမျိုးဖြစ်တဲ့ဘီရာမာရှေးကြောင့်ဖြစ်တဲ့ကူးစက်ရောဂါတွေ၅ဦးတွေ့ရတယ်လို့ကျန်းမာရေးအရာရှိသူကသတင်းထောက်တွေကိုဒီကနေ့ပြောပါတယ်။မိုဇမ်ဘစ်မာလဝီနဲ့ဇင်မာဘွေနိုင်ငံတွေကိုပြီးခဲ့တဲ့တစ်ပတ်ကမုန်တိုင်းဝင်တောက်ခဲတာမှာဒီမျိုးကထိခိုက်ပျက်စီးမှုအများဆုံးလည်းဖြစ်ခဲ့ပါတယ်။မြို့ရဲကရေပေးဝရင်းနဲ့မိန်လာစနစ်တွေလည်းပျက်စီးခဲ့ရပါတယ်။ကလာဝမ်ယောဂါဟာမတ်တက်တဲ့တောက်သုံးရည်နဲ့မိန်လာစနစ်တွေကနေလာတဲ့ဘက်တီးရီးယားယောဂါပုံမှားကြောင့်ဖြစ်ပေါ်လာတာပါ။မုန်တိုင်းနံတင်ခဲ့တဲ့အာဖရိကတိုက်ကနိုင်ငံ၃ခုစီကိုဖန်နာရေးအကူအညီအများဆုံးပေးပို့ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကနိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းထားပါတယ်။မုန်တိုင်းနံအဆိုးဆုံးခံခဲ့ရတဲ့မိုဇမ်ဘစ်နိုင်ငံအတွက်လာမယ့်၃လအတွင်းလိုအပ်နေတဲ့အမေရိကန်ဒေါ်လာ282တန်နီးပါးကိုချက်ချင်းပေးလှူကြဖို့လည်းကုလသမဂ္ဂကမေတ္တာရပ်ခံထားပါတယ်။
ဘုရားရှင်ညနေခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုတွင်နေတဲ့ရေဒီယိုတိုက်ရထုတ်လွှင့်အစီအစဉ်ကို VOA ရဲ့ internet website စာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုကစပြီးဒီကနေ့ကြာရောက်တဲ့84ချိန်မြောက်တမရော်နေ့အခမ်းအနားအကြောင်းကိုပြောပြပါမယ်ရှင်။ငင်းချင်ရေးကြိုးပမ်းနေချိန်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့နားလည်မှုလွဲစေနိုင်တဲ့ကိစ္စတွေကိုရှေ့တန်းတင်မတောင်းဆိုကြဖို့နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်လို့လည်း AA အဖွဲ့ရဲ့လုပ်ရက်တွေဟာအုပ်ချုပ်ရေးအာဏာကိုထိပါတာဖြစ်လို့တပ်မတော်ကထိထိရောက်ရောက်နှိမ်နှင်းသွားမယ်အကြောင်းဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးဝင်းကဒီကနေ့တပ်မတော်နေ့စီရေးပြအခမ်းအနားမိန့်ခွန်းမှာပြောသွားပါတယ်နှစ်စဉ်ခန္ဓာတက်တည်ရှိတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကတော့ခြေထောက်ကိုမတော်တဆထိခိုက်မိသွားတာကြောင့်ဒီနှစ်မတက်ရောက်နိုင်ခဲ့ပါဘူး။တပ်မတော်နေ့စီရေးပြခန္ဓာအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့မလ28ရက်နေ့မှာကျင်းပတဲ့84နှစ်မြောက်တပ်မတော်နေ့စီရေးပြအခမ်းအနားကိုပုံမှန်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကတက်ရောက်မိန့်ခွန်းပြောလို့ရှိပေမဲ့ဒီကနေ့မှာတော့တက်ရောက်နိုင်တာမရှိပါဘူး။ဒီလိုမတက်ရောက်နိုင်တဲ့အကြောင်းကိုအခမ်းအနားမစမီတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကမီဒီယာတွေကိုအခုလိုပြောကြားပါတယ
်အဓိကတော့တက်မတော်ကာကွယ်ရေးဥစ္စာမင်းရေးကတော်တော်လုံးဆင်းတဲ့အချိန်မှာလည်းခြေောက်ချော်သွားတဲ့ပုံစံဒီကောင်းလာနေတဲ့ဖြစ်ပါတယ်တက်မတော်ရဲ့အခမ်းအနားကတော့လောက်လျှောက်တစ်နာရီလောက်မတက်ရမတက်ရတဲ့ဆိုတော့တခြားသူအိမ်ဆောင်ရှိတယ်
တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မတက်ရောက်နိုင်တာကြောင့်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကဒီကနေ့မိန့်ခွန်းပြောကြားခဲ့ပါတယ်ဒီမိန့်ခွန်းမှာငင်းချင်းရေးဆွေးနွေးပွဲဆိုင်ရာအခြေအနေနဲ့ပတ်သက်ပြီးထည့်သွင်းပြောကြားခဲ့တယ်လို့မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့တက်မတော်ရဲ့ရည်တည်ချက်ကိုလည်းအခုလိုပြောခဲ့ပါတယ
်ဒီတော်စုငင်းချင်းရေးညီလာခံစည်းဝေးဟာကြီးဆုံးခြင်းမရှိသေးတဲ့အတွက်ထမံပေါ်ပေါက်လာမယ့်အချက်များကိုပါချုပ်ငုံဆောင်ရွက်ပါမှအခြေခံဥပဒေပြင်ဆင်ရေးဟာပုံမူလေးနဲ့စီဒီလိုပြင်ဆင်တဲ့နေရာမှာဘလို့လားအပ်တဲ့နိုင်ငံရေးအချက်တဲနဲ့ဘေးအတွက်စိုးရိမ်တွေမဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းနည်းလမ်းများတိုင်းဥပဒေနဲ့အညီအစင့်စင့်လှုပ်ဆောင်သွားရမှာပဲဖြစ်တယ်
ပြည်ပြင်းငြိမ်းချမ်းရေးကိုဆောင်ရွက်ရမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကတဆင့်ဆောင်ရွက်ဖို့နဲ့ NCA မူပေါင်းနဲ့အညီဆောင်ရွက်ဖို့လည်းထက်သွင်းပြောကြားခဲ့ပါတယ်
။နိုင်ငံသားလက်နက်ကိုင်ဖွဲ့စည်းများအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်များဆောင်ရွက်နေတဲ့ကာလမှာနားလည်မှုလွဲမှားစေနိုင်တဲ့ကိစ္စတွေကိုခြေထားတင်တောင်းဆိုလာတာတွေငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့မသက်ဆိုင်တဲ့ကိစ္စများကိုဆွဲတင်လာခြင်းတွေမပြုလုပ်ဖို့လိုအပ်တယ်။နိုင်ငံသားလက်နက်ကိုင်ဖွဲ့စည်းများနဲ့NCA မူပေါင်းနဲ့အညီပြည်သူဆွေးနွေးညှိနှိုင်းမှုများပြုလုပ်ပြီးဒီမိုကရေစီလမ်းကြောင်းတိုင်းမှန်မှန်ကန်ကန်ရှောက်လန်းရလိုအပ်မှာဖြစ်တယ
်။ဆက်လက်ပြီး2018ဒီဇင်ဘာလကစတင်ပြီးလေးလတာအပြည့်ရထားတဲ့ကာလအတွင်းမှာငင်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတဲ့လုပ်ငန်းတွေကိုရှောင်ရှားပြီးငင်းချမ်းရေးအတွက်အများဆုံးဆွေးနွေးဖို့နဲ့2020မှာတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပေါ်စေဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတိုက်တွန်းထားသလိုစခိုင်းပြည်နယ်ကိစ္စနဲ့ပတ်သက်လို့လည်း AA ရဲ့လုံရက်တွေဟာအချုပ်အခြာအာဏာကိုထိပါတာကြောင့်ထိထိရောက်ရောက်နှိမ်နှင်းသွားမယ်လို့ပြောကြပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတမရော်နေမိန်ခွန်းအပေါ်မှာတော့အခုလိုသုံးသပ်ပါတယ်
။ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပေါ့လေအစိုးရခေါင်းဆောင်တွေနောက်အာဏာရပါတီခေါင်းဆောင်တွေနဲ့တမတော်ခေါင်းဆောင်တွေချာမှာမျက်နှာစုံညီညီတိုင်းဆွေးနွေးဖို့လိုအပ်တဲ့အခြေအနေတွေရှိနေတယ်ဆိုတာဒါအထင်ရှားတွေ့နေရတယ်။အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအစိုးရဘက်ကလည်းလိုလားတယ်နောက်တမတော်ဘက်ကလည်းလိုလားတယ်နောက်အာဏာရပါတီအနေနဲ့လည်းလိုလားတယ်အဲ့ဒီလိုအခြေအနေအောက်မှာကွဲလွဲမှုတွေကိုအလို့သဘောအလို့သဘောအများဆုံးညီတိုင်းဆွေးနွေးပြီးတော့နော်တိုင်းပြည်နဲ့ပြည်သူလူထုရဲ့မျက်နှာကိုရှေ့ရှုပြီးတော့ထိထိရောက်ရောက်ချင်းချင်းပြည့်ပြည့်ပြင်ဆင်နိုင်မှုလိုအပ်နေတယ်ဆိုတာကိုတွေ့ရတယ
်။ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကရရှိတဲ့ပြည်ထောင်စုသဘောတူညီချက်တွေဟာဆက်ဆက်နေတာကြောင့်အစိုးရလွှတ်တော်တက်မရော်နဲ့တိုင်းရင်းသားခေါင်းဆောင်တွေဟာအလေးနက်ထားပြီးညီတိုင်းပူးပေါင်းဆောင်ရွက်ဖို့လိုအပ်နေကြောင်းလည်းထောက်ပြပါတယ်။NCA ကိုလက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေက NCA ပြင်ဆင်ဖို့ကိုလိုလားနေချိန်မှာတမရော်က NCA ကိုလက်မှတ်ရေးထိုးဖို့တောင်းဆိုနေတာဟာလဲစိန်ခေါ်မှုတစ်ခုအဖြစ်ရှုမြင်ကြောင်းဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်ဒီကနေ့ကြောက်တဲ့တမရော်နေဟာ1945ခုနှစ်ကဖက်စစ်ဂျပန်တွေကိုတပြည်လုံးတော်လှန်ခဲ့ကြတဲ့နေ့ရက်ကိုသတ်မှတ်ကျင်းပတာဖြစ်ပြီးအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့တချို့နိုင်ငံရေးအင်အားစုတွေကတော့ဖက်စစ်ဒေါ်လာရင်းနှီးအဖြစ်သတ်မှတ်ကျင်းပတာတွေရှိနေပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။တစ်ဆက်တည်း NLD ပါတီဌာနချုပ်ကဖက်စစ်ဒေါ်လာရင်းနှီးအဖြစ်နဲ့ကျင်းပခဲ့တဲ့အခမ်းအနားအကြောင်းကိုလည်းကြည်ကြရအောင်ပါ။27ရာစုပင်လုံငင်းချမ်းရေးကြိုးပမ်းမှုတွေနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမှာတက်မတော်အနေနဲ့ပြည်သူနဲ့အတူလက်တွဲပါဝင်ပြီးအောင်မြင်အောင်ဆောင်ရွက်ဖို့ဒီကနေ့ကြားရောက်တဲ့84နှစ်မြောက်ဖက်စစ်ဒေါ်လာရင်းနှီးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကနှိုးဆော်လိုက်ပါတယ်။ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အခမ်းအနားကိုကိုရိုင်းသွားရောက်သတင်းယူတဲ့ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင
်။84နှစ်မြောက်ဖက်စစ်ဒေါ်လာရင်းနှီးကိုရန်ကုန်မြို့ရွှေဘုံတိုင်းမှာရှိတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရိုးမှာဒီကနေ့မနက်ပိုင်းကကြီးမားခဲ့ပါတယ်။ဒီအခမ်းအနားမှာပြောကြတဲ့တဘာပတိမေကုံးမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ဦးဆောင်နေတဲ့27ရာစုပင်လုံညီလာခံနဲ့2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးမှာတက်မတော်အနေနဲ့ပြည်သူနဲ့အတူလက်တွဲပါဝင်ကြိုးပမ်းသွားဖို့ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့အတွင်းရေးမှူးအဖွဲ့ဝင်ဦးညံဝင်းကနှိုးဆော်လိုက်တာဖြစ်ပါတယ
်။ကျွန်တော်တို့ဟာလက်ကျစန့်ကြည့်ရင်ဖက်စစ်ဆောင်လာရင်းနဲ့အတူအပြင်လာကြီးမားလာခဲ့တဲ့တက်မတော်ရဲ့ခန္ဓာနာကိုဂုဏ်ယူကြရတယ်လို့နိုင်ငံတော်ကြီးအတိုင်းအတာပုဂ္ဂိုလ်ဒေါ်စန်းစုကြည်အဖို့ပြုတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကို၎င်း2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလှုပ်ရှားမှုကို၎င်းတက်မတော်ဟာပြည်သူနဲ့အတူတိုင်းရင်းသားနဲ့အတူဒီတိတဝါဒီစုပေါင်းအင်အားဖြင့်လက်တွဲပါဝင်အောင်ဝဲစင်နေပါသည်ကြောင့်ထူးထောင်ဆိုးဆိုးနေရပါသည်
27ရာစုပင်လုံညာကငင်းငယ်စင်းနေပွဲပါဝင်2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့အဖွဲ့အစည်းပုဂ္ဂိုလ်ကြီးအကျိုးထက်နိုင်ငံရဲ့အကျိုးကိုဦးစားပေးမှအောင်မြင်မှုရမယ်လို့ပြောလာသူကပါတီရဲ့ဗဟိုလုံမှုဆောင်အဖွဲ့ဝင်ဒေါက်တာမျိုးညွန်ပါ။
အရေးကြီးတာတော့မိမိတို့ရဲ့ပိုင်းပြည်တိုင်းကိုမပြတ်ဘူးလေ။ကျွန်တော်တို့အမြဲတမ်းဆက်လက်ပြီးရှိကြည့်တတ်နေပုံပါလား။ဒါဆိုရင်တော့ဒီချိန်မှာကျွန်တော်တို့ပန်းနိုင်လို့ရောက်ပါလား။ကျွန်တော်အခက်အခဲတွေရှိပါတယ်เนาะကျွန်တော်တို့တိုင်းသားအချင်းချင်းကြားထဲမှာလည်းနှစ်ပေါင်းများစွာကျွန်တော်တို့ ရှိတည်ရှိခဲ့တယ်မကြည်နာချက်တွေမယုံကြည်မှုတွေဒါတွေလည်းရှိပါတယ်เนาะတမတော်နဲ့ပြည်ကြားထဲမှာလည်းတစ်ဖက်ကတစ်ဖက်ကိုမယုံကြည်မှုတွေရှိပါတယ်အဲ့ဒါတွေကိုကျွန်တော်တို့နိုင်ငံရဲ့နဲ့တိုင်းပြည်အကျိုးအတွက်ဘာအရေးကြီးဆုံးလဲကိုယ်အွယ်ကြီးအကျိုးကိုယ့်ရဲ့ပုဂ္ဂလိကအကျိုးနဲ့နိုင်ငံရဲ့လူမျိုးရဲ့အကျိုးကိုစားပေးတဲ့နေမှာကျွန်တော်တို့ဒီအောင်မြင်မှုကိုရလာမယ်ကျွန်တော်တို့ရှိပါတယ်
လူရန်သားလွာတီတီကပြည်သူလူထုတွေပါဝင်ပြီးဖက်စစ်စနစ်ကိုတညီတညွတ်တဲ့တော်လှန်ခဲ့ကြတဲ့မတ်လ28ရက်နေ့ကိုဖက်စစ်တော်လှန်ရေးနေ့ဖြစ်တမိုင်းစင်ဆက်တက်မှတ်လာခဲ့ကြပေမဲ့အာဏာရှင်ဗိုလ်ချုပ်နေဝင်လက်ထက်မှာတော့တက်မတော်ကတက်မတော်နေ့ဖြစ်ပြောင်းလဲခေါ်ဝေါ်လာခဲ့တာပါတက်မတော်နေနဲ့ဒီလိုနေမျိုးမှာစီးပြအခမ်းအနားတွေနဲ့တက်မတော်နေ့ကိုနှစ်စဉ်ခံခံနာနာကျင်းပကြပေမဲ့ NLD ပါတီကတော့ဖက်စစ်တော်လှန်ရေးနေ့ဖြစ်တက်မှတ်ကျင်းပနေစေပါဒါနဲ့ပတ်သက်လို့ဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ
်ကျွန်တော်တို့ပါတီကတော့ဒီနေ့ကိုဖက်စစ်တော်လှန်ရေးနေ့သတ်မှတ်ပါတယ်။ဟောတမတော်ကတော့ဒါတမတော်နေ့လို့သတ်မှတ်တာပေါ့လေ။ကျွန်တော်တို့ဘာဖြစ်လို့ဖက်စစ်တော်လှန်ရေးနေ့လို့သတ်မှတ်လဲဆိုတော့ဒီနေ့ဟာကျွန်တော်တို့နိုင်ငံအတွက်ဟောဒီဖိနှိပ်ချုပ်ချယ်တဲ့စနစ်တစ်ခုကိုပြည်သူတွေတိုင်းရင်းသားတွေနောက်လူသားသားပေါင်းစုံစုပေါင်းပြီးတော့အရေးယူဖို့စတင်ခဲ့တဲ့နေ့ဖြစ်တဲ့အတွက်ဒီဒီ ਉਹ တပိတ်ပေါ်လို့ဆိုကျွန်တော်ဖက်စစ်တော်လည်းနေရဲ့လက်မှတ်ချက်ဖြစ်ပါတယ်။ဒီနေ့အနေနဲ့လဲကျွန်တော်တို့နိုင်ငံရဲ့နော်နိုင်ငံရေးအကြောင်းလေးမှာဖြစ်နေတဲ့အခက်အခဲတွေကိုဒီတိုင်းသားပေါင်းစုံအလွှာပေါင်းစုံပူးပေါင်းဆောင်ရွက်ဖို့ပုံရဲဆိုတာကိုထပ်မံပြီးတော့ကျွန်တော်စီပေးလို့ဆောင်ကျင်တဲ့အတွက်ဒီနေ့ရဒီမျိုးပုံပြိပယ်ထူကြပါလို့ပြောချင်ပါတယ်
။ဒီကနေ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကကျင်းပတဲ့84နှစ်မြောက်ဖက်စစ်တော်လည်းရင်းနေ့အခမ်းအနားကိုတော့ပါတီနိုင်ကဥတည်ဦးပါဝင်ပါတီထိပ်ပိုင်းကောင်းဆောင်တွေတက်ရောက်ခဲ့ကြသလိုနိုင်ငံသားတန်တမန်တချို့လည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရဲ့ရှင်ထုတ်လင်းပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစီတင်ပါတယ်ရှင
် VOA American တန်ရဲ့ဗုဒ္ဓဦးနဲ့ညနေခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုနိုင်ငံတကာသတင်းလွှာတော်ကိုအလှည့်ပေးပါမယ်2016 American ရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်တဲ့ရုရှားအစိုးရနဲ့ Trump အောင်နိုင်ရေးတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ခဲ့ခြင်းရှိမရှိအထူးစုံစမ်းရေးမှု Robert Mueller ရဲ့စုံစမ်းမှုအစီရင်ခံစာအပြည့်အစုံကိုထုတ်ပြန်ဖို့အောက်လွတ်တော် Democrat အမတ်တွေအင်္ဂါနေ့ကတောင်းဆိုလိုက်ကြပါတယ်။တရားစီရင်ရေးကိုသမ္မတ Donald Trump နှောက်ယှက်ခဲ့သလားဆိုတာကိုရှေ့နေချုပ်ထုတ်ပြန်တဲ့အစီရင်ခံစာအချင်းချုပ်လောက်နဲ့ဆုံးဖြတ်ချက်မချနိုင်ဘူးလို့ဆိုပြီးတောင်းဆိုနေကြတဲ့အကြောင်း VOA သတင်းလွှတ်တော်သတင်းတောက် Catherine Jepsenရင်ရေးသားတဲ့တဲ့ရင်ကိုမဆုမြတ်မောင်ကတင်ပြပါမယ်ရှင
်အထူးစုံစမ်းရေးမှု Robert Mueller တရားရေးဌာနကိုပေးပို့တဲ့အစီရင်ခံစာကို၄မျက်နှာအနှစ်ချုပ်ပြီးရှေ့နေချုပ် William Barr ထုတ်ပြန်ထားတာကိုပဲလောလောဆယ်သိရပါသေးတယ်အစီရင်ခံစာအပြည့်အစုံကိုမထုတ်ပြန်ခင်ရှေ့နေချုပ်အနေနဲ့သတိထားဆောင်ရွက်တာဖြစ်တယ်လို့ Republican အမတ်တွေဘက်ကပြောနေပါတယ်ရှေ့နေချုပ်ရဲ့လုပ်ရအပေါ်အပြည့်အဝယုံကြည်တယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်အမတ် Mitch McConnell ကပြောပါတယ
် Throwing innocent people under the bus andthrowing open classified records doesn't strike me as a good idea
and i think that you go to go to the mat dan go phun cha bu so ra lou tin na kai sa ma ho phu lo jano tin ma de asin kan sa ne patat bi tu lou ni da re go jano yong ji ba de
democrat re bat ka ro asin kan sa a pye song go ma phat phe mman kan ne song phyat che cha bu ma phit nai mu lo byo ba de a that lwet daw lu ne su kaung saung chak shin ma ga pwin le myin ta bu lu de lo khu lo byo ba de
I don't need Attorney General Barr's interpretation of the report. I am for the report and our main
thing is about my shine joke ကောက်ချက်ချထားတာကိုကျွန်တော်မလို့ခြင်းပါဘူး။အစင်္ဂလာကိုဖတ်ခြင်းပါတယ်။ဒီကိစ္စမှာကျွန်တော်တို့အဓိကပြောချင်တာကပွင့်လင်းမြင်သာမှုဖြစ်ပါတယ်။အစင်္ဂလာကိုထုတ်ပြန်မှာအဲ့ဒီနောက်ကြတော့မှအပြစ်သက်ဆုံးဖြတ်နိုင်မှာပါ
။ Democrat အမတ်တွေထိန်းချုပ်ထားတဲ့အောက်လွှတ်တော် Committee 6ခုကလည်းအစီအင်ခံစာကိုဧပြီလ2ရက်နောက်ဆုံးထားတင်ပြဖို့ရှေ့နေချုပ်ဘားကိုတရားဝင်တောင်းဆိုခဲ့ပါတယ်။မလိုက်နိုင်ဘူးဆိုရင်လွှတ်တော်လုပ်ပိုင်ခွင့်ကိုချင်သုံးလို့ရတယ်လို့အောက်လွှတ်တော်တရားရေးကော်မတီဝင်ရှီလာဂျက်ဆန်လီကအခုလိုပြောကြားခဲ့ပါတယ်
။ As a committee we have a subpoena power And frankly, I don't see anything in the special counsel's regulations that would prohibit.
ရတော်ကော်မတီအနေနဲ့ဒါရောက်ထွက်ဆိုဖို့စင့်ခေါ်ပိုင်권ရှိပါတယ်။ရှင်းရှင်းပြောရရင်တော့အထူးစုံစမ်းရေးမှုရဲ့စီးငင်းစည်းကမ်းတွေထဲမှာရှင်းနေချုပ်ကအစီရင်ခံစာမထုတ်ပြန်ရဘူးလို့တားမြစ်ထားတာတခုမှမပါပါဘူး။အစီအခါစားအပြည့်စုံထုတ်ပြန်မှုအတွက်အောက်လွှတ်တော်မှမဲခွဲတုံးကလည်းကန့်ွက်မဲတမဲမှမရပဲထောက်ခံမဲ420အပြည့်ရခဲ့တာပါပြည်သူ့လွှတ်တော်ရဲ့ရလက်ကဘာဝပြတယ်လဲဆိုတော့ဒီအစီအခါစားကိုဖတ်ခွင့်ရတဲ့နဲ့ဒါကိုထောက်ခံတဲ့အမေရိကန်ပြည်သူဘလောက်ရာဂိုင်းလုံးရှိတယ်ဆိုတာကိုပြသနေတာပါ
အထူးစုံစမ်းရေးမှုရဲ့အစီရင်ခံစာကိုရှေ့နေချုပ်ကအနှစ်ချုပ်ကောက်ချက်ချထားတဲ့အထက်မှာသမ္မတထရမ့်ကတရားစီရင်ရေးကိုနှောက်ယှက်ဖို့ကြိုးစားခဲ့သလားဆိုတာနဲ့ပတ်သက်လို့သမ္မတအနေနဲ့ရာဇဝတ်မှုမကျူးလွန်ခဲ့ဘူးလို့စုံစမ်းရေးမှုမော်လာကကောက်ချက်ချမထားတယ်လို့အပြစ်မရှိဘူးလို့လည်းပြောမထားဘူးလို့ရေးထားပါတယ်။ဒါကိုသမ္မတကသူ့အပြစ်ကနေလုံးဝလွတ်တယ်လို့ဆိုပြီးဒီမိုကရက်တွေသူ့ကိုတရားစွဲဖို့ပြောနေကြတာရပ်သွားပြီလို့ဆိုခဲ့ပါတယ
်. We have the greatest economy we've ever had. Our country's in incredible shape. They and others created a floor.
တရားစွဲဖို့သူတို့ပြောနေကြတယ်လို့မထင်ပါဘူး။အမေရိကန်စီးပွားရေးဟာဘယ်တော့မှမနဲ့မတူအောင်အရန်ကောင်းနေတယ်။တိုင်းပြည်အခြေအနေဟာလည်းအင်မတန်ကောင်းမွန်နေတယ်။ဒီမိုကရက်တွေနဲ့တချို့ကအတိတ်မရှိတဲ့လှုပ်ကြံအပြစ်ရှာမှုတွေနဲ့တိုင်းပြည်ကိုလိမ်လည်ဖို့ကြိုးစားခဲ့ကြတယ်။အခုတော့ပူးပေါင်းကြံစည်ခဲ့တာမရှိဘူး။နောက်ဆက်ဟန်တာကြတာမရှိဘူး။ဘာမှကိုမလုပ်ခဲ့ဘူးဆိုတာတက်တည်ပြနိုင်ခဲ့ပါပြီ
။ဒီမိုကရက်တွေဘက်ကတော့ဒီစုံစမ်းမှုအပေါ်အာရုံစိုက်မှုကနေကျမ်းမာရေးလောက်ခလာစာစတဲ့တခြားမူဝါဒရေးရာတွေဘက်ကိုအာရုံစိုက်နေပြီဖြစ်ပေမဲ့အစီရင်ခံစာအပြည့်အစုံကိုဖတ်ရမှသာအထူးစုံစမ်းရေးမှုရဲ့အစီရင်ခံစာထဲမှာဘာကြောင့်တမရကိုအပြစ်မရှိဘူးလို့အတိအကျပြောမထားတာလဲဆိုတဲ့အဖြေသိရမယ်လို့ပြောနေကြပါတယ်။တစ်ချိန်တည်းမှာပဲတမရရဲ့ဝင်ငွေခွန်ဆောင်တဲ့ကိစ္စစီးပွားရေးသဘောတူညီချက်တွေရအောင်လုပ်တဲ့ကိစ္စလို့တမရနဲ့ပတ်သက်လို့လွှတ်တော်ကော်မတီတွေမှာစုံစမ်းနေတာတွေကိုလည်းဒီမိုကရက်အမတ်တွေအရှိန်မြင့်လုပ်နေကြပါတယ်ရှင်။
မဆူမြမွန်စူးစီးတင်ပြခဲ့တာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်မှာတော့လူလူကြမ်းမာရေးဥကြော်ဆန်တရမြမာရေးတုံတက်ချက်နဲ့သတင်းပတ်စင်တိုင်းနှာစင်နေကြအားကစားသတင်းလွှာတွေနှာစင်ကြရမှာပါ။ဒီပုံတွင်ညနေခင်းထိတ်တန်းရောက်နေတဲ့သတင်းကျဉ်ချုပ်ကိုကိုအောင်လင်းဦးပြောပြပါမယ်ရှင
်။တမန်အောင်ဘရက်ကိုဝါမလက်ထက်မှာအတည်ပြုထားခဲ့တဲ့လူတိုင်းတက်နေတဲ့ကြမ်းမာရေးဆက်ချက်မှုဥပဒေတစ်ခုလုံးကိုပြပြနိုင်မှုအမေရိကန်သမ္မတဒေါ်နယ်ထရန့်ဆွေးရကကြိုးပမ်းလာနေတယ်လို့တိုက်ခတ်ဒီမိုကရက်တစ်ဘက်ကလည်း2010ပြည်နှစ်ကလေးကရှိလာခဲ့တဲ့ဥပဒေကိုပုံမခိုင်မာအောင်ကြိုးပမ်းလာနေတဲ့အတွက်အမေရိကန်နိုင်ငံရဲ့လောကမှာအာရုံစိုက်စရာကိစ္စတစ်ခုဖြစ်နေတဲ့ကြောပြန်ထွက်ပေါ်လာနေပါတယ်။လက်ရှိဥပဒေအရကျန်းမာရေးအာမခံမရှိတဲ့သူတွေပေါ်တိုင်ရိုက်တာဟာခြေရန်ဥပဒေပါအခွင့်အရေးကိုချိုးဖောက်ရောက်တယ်ဆိုပြီးပြည်သူတရားရုံးတစ်ခုရဲ့ဆုံးဖြတ်ချက်ကိုတရားရေးဌာနကလည်းတင်းလာနေတုန်းကပဲထောက်ခံထားပါတယ်။ရုရှားနဲ့ပတ်သက်ဆက်နွယ်မှုဆွဆွဲချက်တွေကိုဖော်ပြခဲ့ကြတဲ့အမေရိကန်ကအဓိကသတင်းမီဒီယာကြီးတွေပေါ်ကမ္ဘာတစ်ဝန်းကရှုတ်ချနေကြတယ်လို့သမ္မတထရန့်ထရန့်ကပြောလိုက်ပါတယ်။ရုရှားနဲ့ပတ်သက်ဆက်နွယ်နေရဆိုတာလွဲမားတဲ့အမြင်သာဖြစ်တဲ့ကြောင်းလဲသမ္မတကတုံ့နှုံပြောဆိုသွားခဲ့တာပါ။အိန္ဒိယနိုင်ငံကဂျူဖြစ်မစ်ဆိုင်းတုံးစင်းကိုအာကာသထဲမှာအောင်မြင်စမ်းသပ်ဖြစ်ချက်နဲ့တွေ့အာကာသဆိုင်ရာစီစဉ်နေတဲ့မှာအကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်ခဲ့တဲ့ကြောင်းအိန္ဒိယဆိုတောင်ရှိသူတွေကပြောပါတယ်။ကမ္ဘာလေတုအဖွဲ့ပေါ်ကီလိုမီတာ300กว่าကဘာပတ်လမ်းကြောင်းလေးကဂျေရူဒီစင်ကိုသိပ္ပံပညာရှင်တွေဖြစ်စည်းနိုင်ခဲ့တဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နေန်ဒရာမိုဒီကကြေညာသွားခဲ့တာပါထိုင်းနိုင်ငံကအဓိကတက်ခတ်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ဖွာတိုင်းပါတီကပါတီငယ်6ခုနဲ့ပူးပေါင်းပြီးအောက်လွှတ်တော်မှာနေအများစုနဲ့အစိုးရအသစ်ဖွင့်နိုင်တော့မယ့်အကြောင်းပြောဆိုလိုက်ပါတယ်ဒီနေ့နေ့နေ့ကကျင်းပတဲ့ယူကော့ပွဲမှာအောက်လွှတ်တော်နေရာ900နဲ့အနည်းဆုံး255နေရာပေါ်နိုင်ရတယ်ဆိုပြီးဒီနေ့ပဲကြေညာလိုက်တာပ
ါမလ29ရက်ဗုဒ္ဓဦးနေ့ညနေပိုင်းထိတ်တန်းရောက်နေတဲ့ဒေတာတွင်တဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Patrick Dea ဖြစ်ပါလေရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ်ပြပြချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလေရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is